လာမယ့်စက်တင်ဘာ14ရက်နေ့မှာ85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံစတင်မှာပါ။ဒီညီလာခံမှာမြန်မာစစ်ကောင်စီကခန့်အပ်တဲ့ကိုယ်စားလှယ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုးစားပြုမဲ့အရင် NLD အစိုးရကအသံမှတ်ကြီးတို့နှစ်ဦးအနေနဲ့ဘယ်သူကတရားဝင်ကိုယ်စားလှယ်အဖြစ်အသိအမှတ်ပြုခြင်းခံရနိုင်ပါသလဲ။အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Finch ကိုဦးကျော်စံသာဆက်သွယ်မေးမြန်းထားပါတယ်ရှင်။
Professor Christina Finch မြန်မာပြည်သူတွေကတော့သူသဖြင့်ဒီမိုကရေစီလူလာတဲ့မြန်မာပြည်သူတွေကတော့သံမကြီးဦးကျော်မိုးထွန်းကိုပဲမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်ဖြစ်လာဖို့ယုံကြည်မျှော်လင့်နေကြပါတယ်
I think we can't really say yet. I think there's a possibility that the NUG could get the seat but
okay.
there's also
NUG ကိုယ်စားလှယ်ကကုလသမဂ္ဂအထွေထွေညီလာခံမှာနေရာရဖို့အလားအလာရှိတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဘဘကိုမမပေးဘဲချမ်းလက်ထားနိုင်တဲ့အလားအလာလည်းရှိနေပါတယ်။အဝေးရောက်အစိုးရကိုယ်စားလှယ်တွေကိုကုလသမဂ္ဂမှနေရာပေးခဲ့တဲ့အစဉ်လာတွေအတိတ်ကရှိခဲ့ပူပါတယ်။1990ပြည့်လွန်နှစ်တွေတုန်းကဟေတီနဲ့ဆီယရာလီယွန်နိုင်ငံတွေရဲ့ကိစ္စမှဒီလိုလုပ်ခဲ့ပူပါတယ်။ကိုယ်စားလှယ်စီစီရေးကော်မတီအနေနဲ့ဆုံးဖြတ်ချက်တစုံတရာမချဘဲကိုယ်စားလှယ်နေရာတွေကိုကွက်လက်ထားတဲ့ကိစ္စမျိုးလည်းရှိပါတယ်။1990ပြည်လွန်နှစ်တွေတွင်မှာပဲကမ္ဘောဒီးယားနဲ့အာဖဂန်နစ္စတန်ကိစ္စတွေမှာအဲ့ဒီလိုဖြစ်ခဲ့တာပ
ါဒီလိုကိုယ်စားလှယ်ရွေးချယ်တဲ့အဆုံးဖြတ်ဟာ Credential Committee လို့ခေါ်တဲ့ဒီကိုယ်စားလှယ်စီစီရေးကော်မတီတစ်ခုရဲ့အဆုံးဖြတ်ပေါ်မှာမူတည်ရသလား
No there's also another step First the Credential Committee makes a decision so for instance let's say
နောက်တစ်ဆင့်ရှိပါသေးတယ်ပထမဦးဆုံးကတော့စီစီရေးကော်မတီကဆုံးဖြတ်ပါတယ်စစ်ကောင်စီကိုနေရာပေးမလား NUG ကိုနေရာပေးမလားဆိုတာသူတို့ကဆုံးဖြတ်ပါလိမ့်မယ်အဲ့ဒီနောက်ဒီကော်မတီရဲ့ဆုံးဖြတ်ချက်ကိုလက်ခံမလားငင်းပယ်မလားဆိုတာကုလအထွေထွေညီလာခံမှာဆုံးဖြတ်နိုင်ခွင့်ရှိပါတယ်ဒါကြောင့်အမှန်တကယ်အဖြစ်အဆင့်နှစ်ဆင့်ရှိတယ်လို့ပြောရမှာပ
ါဒီပထမဆင့်ဖြစ်တဲ့စီစီကော်မတီရဲ့ဆုံးဖြတ်ကိစ္စမှာဥပမာဖြစ်ဆိုရပါဆိုတရုတ်တို့ရုရှားတို့စတဲ့နိုင်ငံတွေကစစ်ကောင်စီနဲ့ပတ်သက်ပြီးသူတို့အကျိုးစီးပွားတွေအများကြီးဆင့်နေတဲ့အတွက်ဒီကောင်စီရဲ့ကုစရယ်ကိုပဲဆက်လက်ပြီးအသိအမှတ်ပြုနိုင်တယ်လို့ဆန့်နေကြသူတွေလည်းရှိပါတယ်ဘယ်လိုသဘောပါလဲ
Well I think there are a number of factors at play it's not just the particular
ဆိုရရီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့အကျိုးစီးပွားတစ်ခုတည်းကိုသာကြည့်တာမဟုတ်ပါဘူးဒီထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်ကြည့်ရတဲ့အစင်လာရှိပါတယ်ဥပမာအဖြစ် NUG ကိုကုလသမဂ္ဂမှနေရာပေးလိုက်မယ်ဆိုရင်နောက်အနာဂတ်မှာဖြစ်လာနိုင်တဲ့အဝေးရောက်အစိုးရတွေရဲ့ပြဿနာမှလည်းဒီလိုအကျက်အတဲမျိုးပေါ်လာနိုင်တယ်ဆိုတာထည့်သွင်းစဉ်းစားကြရပါတယ
်။ဒီလိုကိစ္စမျိုးမှအဆုံးဖြတ်ပြဖို့အတွက်နိုင်ငံတကာဥပဒေထဲမှာတိတိကျကျပြတ်ပြတ်သားသားရေးသားဖော်ပြထားတာတွေရှိပါသလား
There's really no firm rule. There's a kind of established practice, which is that.
တခြားခိုင်မာတဲ့ပြဋ္ဌာန်းချက်တော့မရှိပါဘူး။လက်တွေ့ကျင့်သုံးနေကြတာမျိုးတွေတော့ရှိပါတယ်။အစိုးရတရက်တည်းနယ်မြေကိုထိန်းချုပ်နိုင်တယ်၊မြို့တော်ကိုထိန်းချုပ်နိုင်တယ်ဆိုရင် Credential Committee, စီစီရေးကော်မတီကရောအထွေထွေညီလာခံကပါအသိအမှတ်ပြုပါတယ်။အခိုင်အမာရေးထားတာတော့မဟုတ်ပါဘူး။ဒါကစံသတ်မှတ်ချက်ပါ။ဘာကြောင့်လဲဆိုရင်အစိုးရ၏အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတည်ငြိမ်မှုရှိစေခြင်းလို့ဖြစ်ပါတယ်။ဒါပေမဲ့လည်းကျမအရင်ပြောခဲ့သလိုပဲချွင်းချက်တည်းလည်းရှိပါတယ်။ဘလို့လဲဆိုတော့နယ်မြေနဲ့နိုင်ငံမျိုးတော်ကိုထိန်းချုပ်နိုင်တယ်ဆိုပေမဲ့အာဏာသိမ်းတက်လာတဲ့တချို့အစိုးရဟေတီနဲ့ဆီယရာလီယွန်နိုင်ငံတွေရဲ့ကိစ္စမှာတော့အတိမတ်မပြုတ်ခဲ့ကြပါဘူ
း။နောက်ဆုံးပြောမယ်ဆိုရင်ဒီကိစ္စမှာယတိပြအဖြစ်မရှိသေးဘူးဆိုတဲ့သဘောပဲလား Christina
That's right there's no answer yet but I think that
ဟုတ်ပါတယ်တိကျတဲ့အဖြေမရှိသေးပါဘူးဖြစ်နိုင်တာအခြေအနေ၃ခုရှိပါတယ် NUG ကိုရွေးကောင်းရွေးပါလိမ့်မယ်စစ်ကောင်စီကိုရွေးကောင်းရွေးပါလိမ့်မယ်အခုလောလောဆယ်မှာဘသူကိုမှမရွေးဘဲထားတဲ့ကုလသမဂ္ဂအဖွဲ့တချို့လည်းရှိနေပါတယ်ဒါကြောင့်အများဆုံးဖြစ်နိုင်ခြေရှိတာကဘဲကိုယ်စားလှယ်ကိုမှမရွေးဘဲထားနိုင်ပါတယ်